မန္တလေးမြို့တင်ကစား6အနီးလူနေရပ်ကွက်တွေမှာချောင်းတွင်းကစွန့်ပစ်ရေစိုးတွေရှန်တက်မှုကြောင့်ဒေသခံတွေမှာအလွန်ဒုက္ခရောက်နေကြကြောင်းအာနာပိုင်တွေကတင်ကစား6ရေတကားကိုအရာဝတီမြစ်တွင်ဖွင့်ချပေးခြင်းမပြုတဲ့အတွက်အခုလိုရေစိုးဒုက္ခကိုကြုံနေရတာဖြစ်ကြောင်းဒေသခံတွေက RFA ကိုပြောပြပါတယ်။ဒီတင်ကစား6ဟာမြန်မာပြည်နယ်လက်ထက်ကတည်းကရေစိုးတွေစွန့်ပစ်တဲ့ချောင်းဖြစ်ကြောင်းချောင်းရေတကားကိုဖွင့်ပြီးအရာဝတီမြစ်ထဲစီးဝင်စေရတာဖြစ်ကြောင်းသိရပါတယ်။အဲဒါပေမဲ့မကြာမီကအေယာဝတီမြစ်ရေတက်တဲ့အတွက်အာနာပိုင်တွေကတင်ကစား6ရေတကားကိုပိတ်ထားခဲ့တယ်လို့ဆိုပါတယ်။တင်ကစား6ရေတကားဖွင့်လိုက်လို့မြစ်ရေပိုတက်လာရင်အေယာဝတီမြစ်တစ်လျှောက်ကြန့်ခန့်ရင်းနဲ့ဖွံ့ဖြိုးရေးကြန့်ဖွန့်အဖွဲ့ပိုင်နဲ့ငါးကန်ကြီးတွေကိုရေလွှမ်းသွားမှာကိုအာနာပိုင်တွေကစိုးရိမ်နေတာဖြစ်တယ်လို့အမိမဖော်လို့တဲ့ဒေသခံတူက RFA ကိုပြောပြပါတယ်။အဲဒါပေမဲ့ဒီလိုတင်ကစား6ရေကိုပိတ်ထားတဲ့အတွက်6အနီးမှာရှိတဲ့မန္တလေးမြို့အနောက်ချမ်းရက်ကွက်တချို့ဟာစွန့်ပစ်ရေစိုးရှန်တက်တဲ့ဒုက္ခကိုကြုံနေရကြောင်းစုံစမ်းသိရှိရပါတယ်။ဒီရေစိုးတွေဟာရက်ကွက်တွေအတွင်းမှာရှိတဲ့အင်ဂျင်900ခန့်မှာတချို့ပေါင်ရင်းတချို့ဒူးစစ်အထိရှန်တက်နေတာဖြစ်တယ်လို့မန္တလေးအောင်မြေတာဇံအရက်နေဒေသခံတော်တို့က RFA ကိုပြောဆိုပါတယ်။အခုလိုဖြစ်နေတာသတင်းတစ်ပတ်ကျော်ရှိနေပြီဖြစ်ကြောင်းရေစိုးဝင်မှုကြောင်းမြို့နယ်အတွင်းကတကားပွဲရုံတွေတစ်ဆက်လုသားတွေလက်လုပ်လက်စားတွေကအစကျောင်းသားတွေအစုံအားလုံးဟာလုပ်ငန်းဆောင်တာနဲ့တွားရေးလာရေးတွေမှာအခက်ကြုံနေရကြောင်းရေဝဲစားတဲ့ယောဂါတွေကိုလည်းခံစားနေရကြောင်းဒေသခံတွေကပြောဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တင်ကစားချောင်းရေတကားဖွင့်ပြီးဖြည့်ရှင်းပေးဖို့ဒေသခံတွေကပြောဆိုပေမဲ့အာနာပိုင်တွေကမြစ်ရေကျရင်စီစဉ်ပေးမယ်လို့သာအကြောင်းပြန်ခဲ့ကြောင်းအခုလိုကြံ့ဖွက်ပိုင်ငါးကန်တွေကိုရေလွှမ်းမှဆိုးလို့ဒေသခံပြည်သူတွေဒုက္ခခံနေရတာဟာအတိတ်ပဲမရှိဘူးလို့ဒေသခံတွေက RFA ကိုပြောဆိုသွားကြပါခင်ဗျာ။